မြန်မာစစ်တပ်လက်နက်တွေဝယ်ယူနိုင်အောင်ထိုင်းဗန်တွေကတဆင့်ငွေအလွှဲပြောင်းလုပ်နေတယ်ဆိုတဲ့ကုလသမဂ္ဂအစိုးရခန်းစာပါဖော်ပြချက်ကိုထိုင်းဗန်လုပ်ငန်းရှင်များအသင်းကပြင်းပြင်းထန်ထန်ငင်းဆန်လိုက်ပါတယ်။မြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းရေးမှုရဲ့အစိုးရခန်းစာမှာဆွဆွဲထားသလိုထိုင်းဗန်တွေအနေနဲ့စစ်ကောင်းဆောင်တွေလက်နက်ဝယ်ယူနိုင်အောင်စောင့်ရွက်ပေးနေတယ်ဆိုတာလုံးဝမဟုတ်ဘူးလို့ဇွန်လ28ရက်တောက်ကြာနေ့ကကြေညာချက်ထုတ်ပြန်လိုက်တာပါ။မြန်မာစစ်တပ်အတွက်စစ်လက်နက်ဝယ်ယူတာဒါမှမဟုတ်စစ်လက်နက်ပစ္စည်းဝယ်ယူတာကိုလုံးဝမကူညီရဘူးဆိုတဲ့မူဝါဒဟာထိုင်းဗန်တွေမှာရှိတယ်ဆိုတာကိုထောက်ပြပြီးတော့ဗန်တွေရဲ့ငွေကြေးအရွှေ့အပြောင်းလုပ်မှုကနေလူအခွင့်အရေးချိုးဖောက်မှုမြောက်နိုင်တဲ့ကိစ္စတွေကိုကာကွယ်ဖို့ရည်ရွယ်လှုပ်ဆောင်နေတယ်လို့ထိုင်းဗန်လုပ်ငန်းရှင်များအသင်းရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အသင်းဝင်နိုင်ငံတွေအနေနဲ့ထိုင်းနိုင်ငံနဲ့နိုင်ငံတကာစည်းကမ်းသတ်မှတ်ချက်တွေနဲ့အညီဆောင်ရွက်နေသလိုငွေကြေးလွှဲပြောင်းမှုတားမြစ်စည်းရင်းဝင်အန္တရာယ်ရှိတဲ့အလွှဲပြောင်းလုပ်ငန်းတွေလုပ်နေသလားဆိုတာကိုလည်းအမြဲမပြတ်စောင့်ကြည့်လည်လာနေတယ်လို့လည်းပြောထားပါတယ်။